နီးရှင်းမှာတော့လေလူတိုင်းအင်တာနက်သုံးနိုင်ဖို့နီးစပ်လာနေပြီကိုသားညုံဦးရေဖွံ့ဖြိုးဆဲနိုင်ငံတွေဝေးလံတဲ့နေရာတွေမှာမိုးပြံပူပေါင်းကြီးတွေနဲ့အင်တာနက်ကိုရက်ဖြန့်နိုင်ဖို့ကြိုးစားနေတဲ့ project လုံးကအခုအင်ဒိုနီးရှားကတယ်လီကောဆက်သွယ်ရေးကုမ္ပဏီ၃ခုနဲ့သဘောတူလိုက်ကြပြီ
။အဲ့ project loom ဆိုတော့က Google ရဲ့မိခင်ကုမ္ပဏီ Alphabet ရဲ့အဓိက project ကြီးတစ်ခုပဲဗျ။ Google ကုမ္ပဏီကိုလုပ်ငန်းတွေခွဲပြီးတော့ပြန်မဖွဲ့ဈေးကင်ထိဆိုရင်တော့ Google ရဲ့ project loom လို့လူသိများကြတာပေါ့။ Loom for All ဆိုတဲ့စောင့်ပုံးနဲ့ဒီမိုးပြံပူပေါင်းတွေတုံးပြီးတော့လူတိုင်းအင်တာနက်ရောက်အောင်လုပ်ပေးမယ်လို့ရည်ရထားတဲ့ project ကြီးပဲမဆူမြန်ပါဘူး။
သူတို့လုံးလို့အင်တာနက်လိုင်းတွေချိတ်ဆက်ဖို့ခက်ခဲတဲ့အင်ဒိုနီးရှားကခေါင်းတဲ့နေရာတွေကတော့အင်တာနက်သုံးနိုင်ကြတော့မှရှင့် Telkomsel, XL, Axiata နဲ့ Indosat ဆိုတဲ့ဒီအင်ဒိုနီးရှားက Telecom ကုမ္ပဏီကြီး၃ခုနဲ့ပေါင်းပြီးတော့ Project Loom ကဒီပေ40လောက်အမြင့်ရှိတဲ့မိုးပြံပူပေါင်းကြီးတွေကိုသုံးပြီးတော့မှအင်တာနက် signal တွေကိုဖြန့်ပေးမှသူတို့အပြောအတိုင်းဆိုလို့ရှိရင်တော့လေထဲကတာဝါတိုင်ကြီးတွေလိုသဘောမျိုးနဲ့အင်တာနက် signal တွေကိုဖြန့်ချက်ပေးမှပေါ့စမတ်လက်ကင်ဖုန်းရှိတဲ့လူတိုင်းကဒီအင်တာနက်လိုင်းကိုချိတ်လိုက်ရုံပဲတဲ့
လက်တွေ့မှာတကယ်လုတ်ဖြစ်မဖြစ်ဆိုတာကို2016နှစ်ဆန်းကစပြီးတော့တစ်နှစ်ကြာအောင်ဆန်းပြီးတော့မှစီးပွားဖြစ်လုံပါတဲ့ဒီ project loom back ကအင်တာနက်ကွန်ရက်ဖြန့်ပေးနိုင်မယ်မိုးပြံပူပေါင်းကြီးတွေလွတ်တင်တဲ့ကိစ္စကိုအာရုံစိုက်မယ်။နောက် Indonesia Telecom ကုမ္ပဏီ၃ခုကကြာတော့သူတို့ကုမ္ပဏီတွေကပေးမယ့်အင်တာနက်ဝန်ဆောင်မှုကိုလိုချင်သူတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့အပိုင်းကိုတာဝန်ယူမှာတဲ့ဒီအစီအစဉ်ကြောင်းစဉ်းစားရှင်းလင်းပွဲတော့ကသူတို့ပြောခဲ့ကြတာလေ
အဲ့ project loom ကဒီအင်မတန်ခိုင်ခန့်တဲ့ plastic စတွေနဲ့ထုတ်ထားတဲ့ helium မိုးပြံပူပေါင်းကြီးတွေကိုမြေမျက်နှာပြင်ရဲ့အထက်12မိုင်လောက်အမြင့်အထက်လေထုတွေကိုလွှတ်တင်ပြီးတော့မှအဲ့ဒီကနေပြီးတော့ internet signal တွေကိုဖြန့်ပေးမှာပါအထက်လေထုဆိုတဲ့အတွက်လေယာဉ်ပြန်နေပြန်တဲ့လေထုထက်ကိုနောက်ထပ်အနည်းဆုံးတစ်ဆလောက်ပိုမြင့်ပါတယ်မိုးပြံပူပေါင်းကြီးတစ်ခုပေါ်ကနေမြေအောက်မှာ internet ကွန်ရက်ဖြန့်နိုင်မဲ့အကွာအဝေးကအချင်း25မိုင်လောက်ရှိမယ်တဲ့အဲ့လိုမျိုးလွှတ်ပေးတဲ့ဒီ signal နဲ့ smart လက်ကင်ဖုန်းရှိကြသူတွေကအင်တာနက်ကိုချိတ်ဆက်ပြီးတော့သုံးနိုင်ကြမှာတစ်မိနစ်ကို10 megabits per second လောက်မြန်တဲ့ 4G မြန်နှုန်းမြင့်အင်တာနက်ကိုသုံးနိုင်ကြမယ်လို့ဆိုတာပဲ
အင်ဒိုနီးရှားနိုင်ငံဆိုတာကတောရီတောင်တွေနဲ့ကျွန်းစုပေါင်း 18,000 လောက်စုနေတဲ့နိုင်ငံဆိုတော့မိုးပြံပူပေါင်းပေါင်းရာနဲ့ချီကိုသုံးဖို့လိုမယ်လို့ဒီအစီအစဉ်ကိုလုပ်နေကြသူတွေကပြောပါတယ်မိုးပြံပူပေါင်းကြီးတစ်လုံးကိုရက်ပေါင်း180ကျော်လောက်ခံမယ်တဲ့တံခွေကုံတော်လို့မြေပေါ်ပြန်လွင့်သွားမယ်မိုးပြံပူပေါင်းနေရာမှာအစားထုတ်ဖို့နောက်တစ်လုံးကလည်းအမြဲအဆင်သင့်ရှိနေမယ်ဆိုတော့အောက်မှာဒီအင်တာနက်သုံးနေကြသူတွေလိုင်းပြတ်သွားမှမျိုးတော့ပူစရာမလိုဘူးပေါ့
မိုးပြံပူပေါင်းကြီးတစ်ခုစီမှာဒီ data တွေကိုပို့နိုင်လက်ခံနိုင်မဲ့ radio transceiver နှစ်ခုပါမယ်နောက်အရေးပေါ်သုံးဖို့ကိုလည်းနောက်တစ်ခုအရန်ရှိနေမယ်နောက်လေတိုက်တဲ့လမ်းကြောင်းကိုလိုက်ပြီးတော့မှဒီမိုးပြံပူပေါင်းကြီးတွေကိုအပေါ်အောက်ကိုလိုသလိုသွားနိုင်အောင်လုပ်ပေးတဲ့ဒီ altitude ထိန်းချုပ်စနစ်လည်းပါပါတယ်အဲ့ဒါတွေအားလုံးကိုနေဆွမ်းအင်သုံးပြီးတော့လည်ပတ်မှာဖြစ်ပါတယ်
တော်တော်ထူတယ်ကျွန်းသေးလေးတွေပြန့်ကျဲနေတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးမှာအင်တာနက်လိုင်းကျိုးတွေတွေ့မယ်။နောက်မိုဘိုင်းဖုန်းတာဝါတိုင်တွေထူမယ်ဆိုတာကမလွယ်ဘူး။နောက်ကုန်ကြမ်းစိတ်ကလည်းတိတ်များမယ်။ဒါကြောင့်မလို့အခုလိုမျိုးမိုးပြံပူပေါင်းတွေတုံးပြီးတော့အင်တာနက်ကွန်ရက်ဖြန့်တာကဈေးအသက်သာဆုံးနည်းလမ်းဖြစ်တယ်လို့ Google ရဲ့မိခင်ကုမ္ပဏီ Alphabet ကထောက်ပြပါရတယ်
။အင်ဒိုနီးရှားနိုင်ငံမှာဒီလူဦးရေကသန်းပေါင်း255သန်းလောက်ရှိတယ်။ဒါပေမဲ့သန်း100ကျော်လောက်ကအင်တာနက်ကိုမသုံးနိုင်ကြသေးဘူး။ပထဝီအနေအထားအခက်အခဲကြောင့်ဒီမြောက်ကေဘယ်ကြိုးတွေတွေ့ဖို့နောက်တာဝါတိုင်တွေစိုက်ဖို့ကလည်းမလွယ်လှအောင်မလားအဲဒါကြောင့်မလို့ဒီအင်တာနက်သုံးနေကြသူတော်တော်များများကလည်းမြန်နှုန်းမြင့်ဆက်သွယ်မှုမျိုးမဟုတ်ကြဘူးအဲဒါကြောင့်မလို့ project loom ကသူနဲ့တွဲလုံးမဲ့ဒီ Indonesia Telecom internet ဆက်သွယ်ရေးကုမ္ပဏီတွေရဲ့ internet signal တွေကိုလေထဲကနေပြီးတော့ပြန်ပြီးတော့ဖြန့်ပေးမဲ့သဘောပါ
တခုရှိတာကမြေပေါ်မှာရှိနေသူတွေကအင်တာနက်ချိတ်ဆက်သုံးနိုင်မှု smart လက်ကင်ဖုန်းတွေလိုတယ်အင်ဒိုနီးရှားမှာမိုဘိုင်းဖုန်းဈေးကွက်ထူပေါက်နိုင်မှုက100ရာခိုင်နှုန်းနီးပါးလောက်ရှိပေမဲ့ smart လက်ကင်ဖုန်းတွေက23ရာခိုင်နှုန်းပဲရှိတယ်လို့ Guardian သတင်းစာကြီးရဲ့ဆောင်းပါးကပြောပါတယ်။အဲဒါကြောင့်မလို့ဒီ internet ကွန်ရက်ဖြန့်ပြီးတယ်ဆိုတာတော့မှ internet ချိတ်နိုင်တဲ့လက်ကင်ဖုန်းတွေရှိမှဖြစ်မယ်လို့ဒီဆောင်းပါးမှာထောက်ပြထားတယ်မဆုမြတ်ပါဘူး
။နောက်တစ်ချက်ကလည်းကိုသားညုံရဲ့အခုလိုမျိုးဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာလူတိုင်း internet ကိုချိတ်ဆက်သုံးနိုင်ကြဖို့ဆိုပြီးတော့ project loom ကစ조사နေပေမဲ့အင်ဒိုနီးရှားနိုင်ငံမှာလာလုံးမဲ့အစီအစဉ်ကိုလူတိုင်းကကြိုးဆိုကြတာတော့မဟုတ်ဘူး။ဒီအင်ဒိုနီးရှားမှာအကြီးဆုံးတယ်လီကောင်းကုမ္ပဏီကြီးဖြစ်တဲ့ Telecommunikasi ကမြန်နှုန်းမြင့်အင်တာနက်အတွက်ကိုဒီ Fiber Optic ဖန်ကျိုးမြင့်တွေသွယ်တဲ့သူတို့ကုမ္ပဏီရဲ့အားထုတ်မှုကိုထိခိုက်မယ်လို့ဆိုပြီးတော့ဆန့်ကျင်နေရှင်။အဲ့ဒီကုမ္ပဏီကမာလူကူနဲ့ပါပူဝါဒေသတွေမှာဒေါ်လာသန်းရာချီအကုန်ခံပြီးတော့ Fiber Optic ဖန်ကျိုးမြင့်တွေသွယ်နေတာလေ
။အဲ့ဒီကုမ္ပဏီကြီးတခုတည်းတည်းမဟုတ်ဘူး။တခြားဒီအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေအားလုံးအတွက်လည်း Project Loom ရဲ့အစီအစဉ်ကြောင့်ညံ့နိုင်တယ်လို့အင်ဒိုနီးရှားကဒီဆက်သွယ်ရေးပိုင်းဆိုင်ရာသုံးသပ်သူချုပ်ကပြောနေကြတာပဲဗျ။
ဒါမဲ့ဒီ project loom နဲ့တွဲလုပ်မယ်လို့သဘောတူထားတဲ့ Indosat ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကတော့အခုဒီကောင်းငင်ပေါ်ကနေပြီးတော့ internet ကွန်ရက်ဖြန့်ဖို့အဓိကထားတဲ့နေရာတွေမှာတကယ်တမ်းတော့ဘယ် Indonesian internet လုပ်ငန်းမှတာဝါတိုင်းထောင်ဖို့ပဲဖြစ်ဖြစ် fiber optic ဖန်ကျိုးမြင့်သွဲဖို့ပဲဖြစ်ဖြစ်တကယ်လက်တွေ့လုပ်ဖို့ခက်ခဲတယ်လို့ပြောတာကိုတော့ Wall Street Journal သတင်းဆောင်ပါးမှာကိုးကားရေးထားတာပဲ
Project Lumga, the Indonesian internet satui community ne panglo phu tbaw mu tu kin New Zealand, Australia ne Brazil nai ngan ni ma ari ga di internet community ji ri ne paw mi lo mo byan bu paw ji ri paw ga ni internet kun ye phyan na ko a yin san tat khe de ye ma hoh la ma sin lo
hoh ba de ai rong ga ro di ta nai ngan ma company ta khu si ne be san tat khe da ba a khu Indonesia nai ngan ma ja ro internet company ji 3 khu ne paw mi lo lou ma ko da nyong ye pyo ya yin no di phwe myo chae nai ngan ta khu ma prathama song san tat ma paw
လက်တွေ့မှာအောင်မြင်သွားပြီဆိုရင်တော့တကမ္ဘာလုံးမှာအင်တာနက်သုံးခွင့်မကြုံသေးတဲ့လူပေါင်း800တသမာ2ဘီလီယံစီကိုအင်တာနက်ရအောင်လှုပ်ဖို့ပိုနှိစပ်သွားမယ်လို့ Project Google Company တွေ့ CYE ကျုံ့တွေတိုးလာဖို့ပဲရှိမယ်ဆိုတဲ့အချက်ကိုလည်းထည့်တွေ့ရမယ်မှာဖြစ်ပါတော့
ဒီ Android ဖုန်းတွေထဲမှာဈေးတက်တက်တက်တက်လောက်ထားတဲ့ Android One ဆိုတဲ့လက်ကင်ဖုန်းတွေကိုအင်ဒိုနီးရှားမှာပေါ်ပေါ်များများရောက်အောင်လို့စူးစမ်းသွားပါမယ်လို့ Mike Cassidy ပြောထားတာကိုပဲကြည့်လေဘယ်လိုပဲဖြစ်ဖြစ်အခု Google ရဲ့ Project Lunga ရှင်းနှစ်ကစပြီးတော့အင်ဒိုနီးရှားမှာမိုးပြန်ပူပေါင်းကြီးတွေနဲ့အင်တာနက်ကိုရပ်ဖြန့်ဖို့လုပ်တော့မယ်တခါ Facebook ကလည်းအထူးတီထွင်ထားတဲ့ဆက်သွယ်ရေးဂျိုလူသုံးပြီးတော့ Africa တိုက်ထဲကနေရာတော်တော်များများမှာအခမဲ့အင်တာနက်ကိုရပ်ဖြန့်ဖို့လုပ်တော့မယ်ဖြစ်ပါလိမ့်ရှင်